ဆီးရီးယားအာဏာရှင်ကိုဖြုတ်ချခဲ့တဲ့သဘောကောင်းဆောင်ဟောင်းဂျာကာလာယာယီသမ္မတဖြစ်သွားပါပြီ။ဆီးရီးယားနိုင်ငံမှာပြီးခဲ့တဲ့လတုန်းကသမ္မတဘက်ရှာအယာဆက်ကိုဖြုတ်ချရမှာဥဆောင်ခဲ့တဲ့သဘောကောင်းဆောင်ဟောင်းအယ်ရှာရာကိုဂျာကာလာယာယီသမ္မတဖြစ်မနေ့ပေါ်တူနေ့ကတင်မြှောက်လိုက်တာပါ။အဆက်အစွဲကိုဖြုတ်ချပြီးတဲ့နောက်နိုင်ငံကိုအုပ်ချုပ်နေတဲ့ HTS ကဟာယက်တာဟာအယ်ရှမ်အဖွဲ့ရဲ့ခေါင်းဆောင်အယ်ရှာရာကိုဆီးရီးယားဆိုးရွားသည့်တိဆောက်ဖို့အတွက်ယာယီသမ္မတဖြစ်တင်မြှောက်လိုက်တာပါ HDS အဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတာဖြစ်ပြီးအခုတင်မြှောက်လိုက်တဲ့သမ္မတအယ်ရှာရာကိုဖမ်းဆီးမိရင်စုကြည်အမေရိကန်ဒေါ်လာ10သန်းနဲ့အရင်တော့ကဖမ်းမိတ်ထုတ်ခဲ့ပြပါတယ် Damascus မြို့တော်မှာသူနဲ့အမေရိကန်ကိုယ်စားလှယ်တွေမကြာခင်တုန်းကတွေ့ခဲ့ပြီးနောက်မှာတော့ဒီဖမ်းမိတ်ကိုပြန်လဲရုပ်သိမ်းပေးခဲ့ပါတယ်သူနဲ့တွေ့ခဲ့တဲ့အမေရိကန်ထိပ်တန်းသံတမန် Barbara Leaf ကတော့ El Sharaha လက်တွေ့ကျသူတယောက်ဖြစ်တယ်လို့ပြောခဲ့ပါတယ်ခင်ဗျာ